ဂါဇာနဲ့လက်နမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအဆုံးသတ်စေဖို့ကြိုးစားတဲ့အနေနဲ့ရပိုင်းတွင်းမှာပဲနှိမ့်နိုင်မှုတွေတွေ့ဆုံမှုရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်သိုနီဘလင်ကင်ကကြေညာနေမှာပြောပါတယ်။အမေရိကန်ကပါလက်စတိုင်းပြည်သူတွေအတွက်နောက်ထပ်အကူအညီဖြစ်ဒေါ်လာ135သန်းပေးရမှာဖြစ်ကြောင်းလည်းကြေညာပါတယ်။နှိမ့်နိုင်မှုတွေမကြခင်ပြန်ဆွေးနွေးကြမှာဖြစ်ပြီးအထူးသဖြင့်ဂါဇာမှာအဖြစ်ရဖို့နဲ့အဖမ်းခံရတဲ့ဒဇာကန်တွေပြန်ထုတ်ပြီးဦးစားပေးပြီးဆွေးနွေးမယ်လို့ပြောပါတယ်။ကြပြန်လက်နမှာနှိမ့်နိုင်ရှင်းနေနေရတဲ့အနေအထားကိုကြည့်ရင်တော့တင်းမာနေစေဖြစ်ပြီးတန်တမာရေးဖြေရှာနိုင်တဲ့အခြေအနေဖြစ်လာဖို့တိုက်ခိုက်ခဲနေစေဖြစ်တယ်လို့ဒိုဟာမှာကာတာဝန်ကြီးချုပ်လည်းဖြစ်နိုင်ငံချိုင်းဝန်ကြီးလည်းဖြစ်တဲ့ရှိတ်မဟာမက်အဗ်ဒူရာမန်အယ်တန်နီနဲ့ပူးတွဲပြုလုပ်တဲ့ဒန်းစာရှင်းလင်းပွဲမှာပြောပါတယ်ဂါဇာမှာဟာမတ်ရှိပြန်မအုပ်ချုပ်ပဲပါလက်စတိုင်းပြည်သူတွေအုပ်ချုပ်တဲ့ဂါဇာပြန်လည်တည်ဆောက်ရေးဖြစ်လာဖို့နဲ့အစ္စရေးတပ်တွေဂါဇာကနေပြန်ရောက်သိမ်းဖို့အမေရိကန်နဲ့ဒေတာရင်းခေါင်းဆောင်တွေဆွေးနွေးနေကြတာဖြစ်ပါတယ်ပါလက်စတိုင်းပြည်သူတွေအတွက်အမေရိကန်ကနောက်ထပ်ဒေါ်လာ135သန်းအကူအညီထပ်ပေးမယ်လို့လည်းဝန်ကြီးဘလင်ကင်ကကြေညာပါတယ်။ဒါဟာဂါဇာနဲ့နောက်ဖက်ကမ်းအပြင်ဒေသရင်းမှာရှိနေတဲ့ပါလက်စတိုင်းတွေအတွက်လူသားစာနာမှုအကူအညီတွေတောက်တုံးရင်စစ်ကြမ်းမှန်ဆိုင်ရာတွေမှာအထောက်အကူရဖို့ဖြစ်ကြောင်းလည်းပြောပါတယ်။